ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပြောင်းလဲတွေကိုစောင့်ကြည့်နေပြီးအပြောင်းလဲတွေအတွက်အားပေးမှုထောက်ခံကူညီမှုတွေလုပ်သွားဖို့ရှိတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးဂန်ဘာကပြောလိုက်ပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ရဲ့ဂျပန်ခီးစဉ်အတွင်းဂျပန်နိုင်ငံသားရေးဝန်ကြီးနဲ့မနေ့တုန်းကတွေ့ဆုံစဉ်မှာနှစ်နိုင်ငံပြန်လည်ပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ခိုသားညုံဦးကပြောပြမှာပါရှင်။
မနေ့တုန်းကဒီဂျပန်နိုင်ငံသားဝန်ကြီးဂန်ပါနဲ့ဂျပန်ကိုချစ်ကြည်ခီရောက်နေတဲ့မြန်မာနိုင်ငံသားဝန်ကြီးဦးဝနမောင်လင်တို့တွေ့ဆုံပြီးတော့နှစ်နိုင်ငံပူးတွဲဆောင်ရွက်နိုင်မယ့်အလားအလာတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ဖြစ်ထွန်းမှုအခြေအနေပေါ်မှာလည်းဆွေးနွေးဖြစ်တယ်လို့သိရပါတယ်။ဂျပန်နိုင်ငံအနေနဲ့ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးမှာအပြောင်းလဲတွေဆက်ဖြစ်သွားဖို့အားပေးတိုက်တွန်းခဲ့တယ်လို့ဂျပန်နိုင်ငံသားဌာနပြောခွင့်ရသူမစ္စတာမီနာမီက VOA မြန်မာပိုင်းကိုပြောပါတယ
်။ The Mr. Genba evaluates the recent political development in Myanmar and he expressed the
view မြန်မာနိုင်ငံအတွင်းကနိုင်ငံရေးဖြစ်ထွန်းမှုတွေကို Mr. Gamba အနေနဲ့တုံ့သက်လေ့လာထားပါတယ်မြန်မာအစိုးရအနေနဲ့ဒီလိုဖြစ်ထွန်းတိုးတက်မှုတွေကိုဆက်လုပ်သွားနိုင်ဖို့ဂျပန်အနေနဲ့ထောက်ခံကူညီလိုပါတယ်လို့ Mr. Gamba ကပြောခဲ့ပါတယ
်အခုဒီနိုင်ငံရေးဝန်ကြီးဦးဝနမောင်လွင်ရဲ့ခီးစဉ်တွင်ဂျပန်မြန်မာနှစ်ဖက်ဆွေးနွေးကြတဲ့အထက်အဓိကအချက်ကတော့ဂျပန်နိုင်ငံဘက်ကဖွံ့ဖြိုးရေးအကူအညီတွေမြန်မာကိုပြန်ပေးဖို့ဆိုတဲ့အချက်ပါပါတယ်။အရင်ဆုံးတော့ဒီရနာထားရတဲ့အကူအညီလုပ်ငန်းတွေကိုပြန်စပေးဖို့ဂျပန်နိုင်ငံဘက်ကစတင်စဉ်းစားနေပြီလို့ဂျပန်နိုင်ငံသားကြီးပြောခွင့်ရသူကဆိုပါတယ
်။ There were mainly two projects which were suspended during the time of the house arrest.
ဒေါ်ဆန်းစုကြည်ကိုနေအင်ကျဲချုပ်ချထားတဲ့အချိန်ကာလအတွင်းမှာဂျပန်ဘက်ကရနာထားတဲ့စီမံကိန်းလုပ်ငန်း၂ရပ်ရှိပါတယ်။အခုချိန်မှာတော့ဒီစီမံကိန်းနှစ်ခုစလုံးကိုပြန်လည်စတင်နိုင်ဖို့အတွက်ဂျပန်ဘက်ကနေပြန်လည်စဉ်းစားနေပြီလို့နိုင်ငံသားရေးဝန်ကြီးဂမ်ဘာကပြောပါတယ
်။ရနာထားရတဲ့ဂျပန်စီမံကိန်းနှစ်ခုမှာတစ်ခုကတော့လော်ဘီတာရေအားလက်စစ်ဓာတ်ပိလုပ်ငန်းပြန်လည်မူးမှန်ရေးစီမံကိန်းဖြစ်ပြီးတော့အဲ့ဒါကတော့2003ခုနှစ်ဒေါ်ဆန်းစုကြည်ဖမ်းခါပြီးတဲ့နောက်ဂျပန်ကနေပြီးတော့ယာယီရပ်ဆိုင်းထားတာဖြစ်ပါတယ်။နောက်တစ်ခုကတော့လူသားရင်းမြစ်ဖွံ့ဖြိုးရေးဌာနတည်ဆောက်ရေးစီမံကိန်းဖြစ်ပြီးတော့2008ခုနှစ်အတွင်းမှာယာယီရပ်ဆိုင်းလိုက်တာဖြစ်ပါတယ်။အခုလိုမျိုးဒီဖွံ့ဖြိုးရေးအကူအညီတွေအပြင်စီးပွားရေးဆိုင်ရာအထောက်ပံ့တွေအကူအညီတွေပေးဖို့ကိုပါဂျပန်ဘက်ကစဉ်းစားနေပါတယ
် The recently there are several missions from of the economic
ဒီကြေးကင်ကာလအတွင်းမှာပဲဂျပန်ဘက်ကစီးပွားရေးလုပ်ငန်းအဖွဲ့အစည်းတွေတော်တော်များများမြန်မာပြည်ကိုတွားရောက်လေ့လာတာတွေရှိခဲ့ပါတယ်မြန်မာအစိုးရရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုကိစ္စရပ်တွေမှာဂျပန်အစိုးရအနေနဲ့ပူးပေါင်းလှုပ်ဆောင်သွားဖို့အစဉ်သင့်ရှိနေတယ်လို့နိုင်ငံသားရေးဝန်ကြီးဂမ်ဘာကပြောပါတယ
်ဂျပန်နိုင်ငံသားရေးဝန်ကြီးနဲ့မြန်မာနိုင်ငံသားရေးဝန်ကြီးတို့နှစ်ဦးတွေ့ဆုံစဉ်အတွင်းနှစ်ဖက်ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်၄ခုကိုအဓိကဆွေးနွေးခဲ့ကြပါတယ်နှစ်ဖက်အစိုးရအစိုးရတာဝန်ရှိသူတွေကြားအပြန်အလှန်ဆက်ဆံရေးကိစ္စနောက်စီးပွားရေးအထောက်ပံ့အကူအညီတွေဂျပန်နိုင်ငံဘက်ကပေးဖို့ကိစ္စနောက်ကုန်သွယ်ရေးနဲ့ယင်းနှိမ့်ညွှန်မှုကိစ္စနောက်ဆုံးဒီရင်ကျေးမှုဖလှယ်ရေးအစီအစဉ်ကိစ္စရပ်တွေဖြစ်ပါတယ်ဒီဂျပန်အပြာလန်ဖလေအစီအစဉ်အောက်မှာတော့ဒီမြန်မာနိုင်ငံကရှီဟောင်းဖျားပထိုးတွေပြန်လည်ပြုပြင်အစီအစဉ်ကိုပြန်စဖို့ကိုလည်းနှစ်နိုင်ငံဆွေးနွေးခဲ့တယ်လို့သိရပါတယ်။အခုဒီခီးစဉ်ဟာဆိုလို့ရှိရင်မြန်မာနဲ့ဂျပန်ကြားနိုင်ငံခြားရေးဝန်ကြီးအဆင့်ဆက်ဆံရေးဒီ16နှစ်အတွင်းမှာပထမဆုံးပြန်လည်စတင်လိုက်နိုင်တာလည်းဖြစ်ပါတယ်ခင်ဗျာ။